အိတ်ဆွဲအန်ဝမ်ယာစီတုတ်ကွေးရောဂါကြောင့်ဇန်နဝါရီလ1ရက်နေ့ကနေဇူလိုင်15ရက်မနေ့ကအထိသေဆုံးသူ54ယောက်ရှိသွားပြီလို့ကျန်းမာရေးဝန်ကြီးဌာနပြည်သူ့ကျန်းမာရေးဦးစီးဌာနကသတင်းထုတ်ပြန်ထားပါတယ်။ယောဂဗိုလ်တန်တရားရှိသူ682ယောက်ကိုတကွဲစစ်ဆေးခဲ့ရမှာ295ယောက်မှာယောဂဗိုလ်တွေ့ရှိတာဖြစ်ပြီးအဲ့ဒီထက်က54ယောက်သေဆုံးတာဖြစ်ပါတယ်။2019ခုနှစ်မှာအိတ်ဆွဲအန်ဝမ်ယာစီတုတ်ကွေးကြောင့်38ယောက်သေဆုံးခဲ့တာဖြစ်ပြီးအခုနှစ်ခုနှစ်လတွင်းသေဆုံးမှုက54ဦးထိဖြစ်လာတာကြောင့်နှစ်ဆနီးပါးပိုများလာနေတာဖြစ်ပါတယ်။ဆယ်ယောက်ခန့်သေဆုံးနေတဲ့ပြီးခဲ့တဲ့ဇွန်လအတွင်းမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာရန်ကုန်တိုင်းကျန်းမာရေးဦးစီးဌာနဌာနမှူးဒေါက်တာထွန်းမြင့်ကပြည်သူတွေအထိတ်တလန့်ဖြစ်စရာမလိုဘူးလို့ပြောထားပါဗျ။အဲ
့တော့ပြည်သူလူထုအနေနဲ့အထိတ်တလန့်လည်းဖြစ်စရာမလိုဘူး။ကျွန်တော်ခြောက်ခြားစရာလည်းဘာမှမရှိပါဘူး။ကျွန်တော်တို့ဖြစ်လာလို့ရှိရင်လည်းကျွန်တော်တို့မှာ facility အပြည့်ရှိပါတယ်။ကျွန်တော်တို့ဈေးရုံတွေကျွန်တော်ကျန်းမာရေးဌာနတွေကကုသပေးနိုင်ပါတယ်။အဲကြောင့်ပြည်သူလူထုကတန်တရားရှိတယ်ဆိုရင်ကျွန်တော်တို့ရဲ့ကျန်းမာရေးဌာနတွေဌာနခွဲတွေဒေသနာဌာနတွေဆေးရုံတွေစည်းကမ်းတွေလာရောက်ပြသပေးဖို့အတွက်ပြည်သူလူထုကိုကျွန်တော်တို့မှားခြင်းပါတယ်ခင်ဗျ
ာ။အဲဒီနောက်ပိုင်းမှာယောဂဗိုလ်တွေ့ရှိသူနဲ့တည်ဆုံးသူပုံများလာတာဖြစ်ပါတယ်။တည်ဆုံးမှုအများဆုံးကရန်ကုန်တိုင်းကဖြစ်ပြီးမနေ့ကအထိ43ယောက်ဖြစ်ပါတယ်။ဒါအပြင်အေရီတိုင်းက4ယောက်၊ပဲခူးတိုင်း၊စကိုင်းတိုင်းနဲ့မွန်ပြည်နယ်တွေက2ယောက်စီနဲ့မကွေးတိုင်းက1ယောက်တည်ဆုံးခဲ့ပြီးဖြစ်တယ်လို့ကျမိုင်ဦးတီဌာနရဲ့ထုတ်ပြန်ချက်မှာပါရှိပါတယ်။ဒီအခြေအနေတွေနဲ့ပတ်သက်ပြီးကျမိုင်ဝန်ကြီးဌာနတာဝန်ရှိသူတွေကို RFA ကဖုန်းနဲ့ဆက်သွယ်ရမှာတော့ဒီနေ့ရုံးပိတ်ရဖြစ်တာကြောင့်ဖုန်းလက်ခံပြေကြတာမရှိပါဘူး။ကျမိုင်ဦးစီးဌာနကတော့လူမှုကွန်ရက်ဆံမျက်နှာကနေနောက်ဆုံးရယောဂဖြစ်မှုနဲ့တည်ဆုံးမှုသတင်းတွေကိုထုတ်ပြန်ပေးနေတယ်လို့ကုသယောဂဌာနညွှန်ကြားမှုဒေါက်တာခင်စင်အောင်ကပြောပါတယ်။
အဲ့ဟာကျွန်တော်တို့ MOA ကစနေပြီးတော့မြန်မာ CDC web page မှာနေတိုင်းတင်နေ updated ကိုတင်ပေးနေရယ်เนาะအဲ့အဲ့လေးပါအဲ့လေး refer လုပ်ပေးပါเนาะ
လက်ရှိယောဂပိုးတွေ့ရှိသူ49ရာခိုင်နှုန်းဟာအသက်15နှစ်ကနေအသက်65နှစ်အတွင်းဖြစ်ပြီးအသက်တစ်နှစ်ကနေ9နှစ်အတွင်းမှာ18ရာခိုင်နှုန်းအသက်5နှစ်ကနေ15နှစ်အတွင်းမှာ14ရာခိုင်နှုန်းနဲ့အသက်65နှစ်အထက်မှာတော့73ရာခိုင်နှုန်းအထိယောဂပိုးတွေ့ရှိထားတယ်လို့သိရပါတယ်ဒီပေါ်မှာလိုအပ်တဲ့ကာကွယ်ကုသမှုတွေနဲ့ပညာပေးတာတွေလှုပ်ဆောင်သွားမယ်လို့ကျမိုင်ဝန်ကြီးဌာနပြည်သူ့ကျန်းမာရေးဦးစီးဌာနညွှန်ကြားမှုဒေါက်တာဖြူဖြူအေးကပြီးခဲ့တဲ့ဇွန်လကနေပြည်တော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောခဲ့ပေမဲ့အခုချိန်ထိထိရောက်တဲ့ကျန်းမာရေးသိပညာပေးမှုကတော့အားနည်းနေဆဲဖြစ်ပါတယ်။ဒါ့အပြင်စင်တုတ်ကွေးလို့ခေါ်တဲ့တုတ်ကွေးယောဂါတစ်မျိုးလည်းချင်းပြည်နယ်မိုးညင်းမြို့မှာတစ်မျိုးလုံးနီးပါးဖြစ်ပွားနေပြီးအခြားပြည်နယ်တိုင်းချို့မှာလည်းအနည်းငယ်ဖြစ်ပွားနေရလို့သိရပါတယ်။အဲဒီစင်တုတ်ကွေးယောဂါဟာကိုလက်အစစ်မြေတွေကိုက်ခဲပြီးအရေးပြားရရန်တာနဲ့အနီးစပ်တွေဖြစ်ပေါ်လာတယ်လို့ယောဂါခန်းစားခဲ့ရသူတွေကဆိုပါတယ်။ဒါကြောင့်ယောဂါကူးစက်မှုကိုကာကွယ်တဲ့အနေနဲ့လူထုတွေ့တဲ့နေရာတွေကိုရှောင်ရှားဖို့လက်မကြကနာစီကြောဖို့ချောင်းစိုးနာချီတဲ့အခါပြည်နယ်နှာခေါင်းကိုဖုံးကိုကာကွယ်ထားဖို့ကျွမ်းပိုင်ဝန်ကြီးဌာနကတိုက်တွန်းထားပါတယ်ခင်ဗျာကျွန်တော်တန့်စီဦးပါ